ဒီဇင်ဘာလမှာကြာရောက်တဲ့ခရစ်စမတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေသာမကဘဲနဲ့လူတိုင်းကဒီပွဲတော်မှာပျော်ပျော်ရွှင်ရွှင်ပါဝင်ဆင်နွှဲနေကြတာပါဒါပေမဲ့လည်းတိုက်ပွဲဖြစ်ပွားရာနေနေဒီမှာနေထိုင်ရတဲ့ခရစ်ယာန်ဘာသာဝင်တွေကတော့သူတို့ရဲ့နေထူးနေမြတ်ဖြစ်တဲ့ခရစ်စမတ်နေ့ကနေစပြီးရေရှည်ငြိမ်းချမ်းရေးရဖို့ကိုမျှော်လင့်နေကြပါတယ်အကြောင်းပြေဆိုကိုတော့ VOA သတင်းတော်စုစုကသတင်းပေးပို့ထားပါတယ်
ခရစ်စမတ်ပွဲတော်ဟာခရစ်ယာန်ဘာသာဝင်တွေအတွက်လေးမြတ်ထားရတဲ့နေ့ဖြစ်တာကြောင့်မိသားစုစုံကြီးပျော်ရွှင်စွာဆင်နွှဲနိုင်ဖို့ကသူတို့ရဲ့ရည်ရွယ်ချက်ပါဒါပေမဲ့ကာလရှည်ကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာနေထိုင်တဲ့ခရစ်ယာန်ဘာသာဝင်တချို့အတွက်ကတော့ဖျားချောင်းမှာမိသားစုစုံကြီးဝတ်ပြုဆုတောင်းဖို့ပျော်ဝဲရှင်ပွဲဆင်နွှဲနိုင်ဖို့မလွယ်ကူသေးပါဘူးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေကြားနေထိုင်နေရတဲ့ပြည်သူတွေအတွက်ကတော့ခရစ်စမတ်ပွဲတော်ကိုရင်တထိတ်ထိတ်နဲ့ကျင်းပနေရတယ်လို့ရှမ်းပြည်နယ်ကုတ်ခိုင်မြို့ပေါ်မှာရှိတဲ့မတန်ဆွမ်းချောင်းတာဝန်ခံမိုင်းမိုင်ကပြောပါတယ်
ခရစ်စမတ်ကျတော့ကျမတို့ခရစ်ယာန်တွေအနေနဲ့ပေါ့နော်တချို့ယေရှုကပြစ်သားတွေကိုကယ်တင်ဖို့အတွက်မဖလာရင်လာဖြစ်တဲ့အတွက်ကြောင့်ဝမ်းမြောက်ပျော်ရွှင်နဲ့လာဖြစ်တဲ့အတွက်ကြောင့်လူတိုင်းလူတိုင်းကငြိမ်းချမ်းခြင်းအသိပွင့်မှုပေါ့နော်ခံစားချင်တယ်ပေါ့နော်အဲဒါကြောင့်မို့ဒီခရစ်စမတ်ကာလမှာတော့ယေရှုပေါ့နော်ငြိမ်းချမ်းချမ်းချမ်းနဲ့ပဲဒီမှာပြစ်သားတွေဖြတ်တန်းချင်တယ်ပေါ့အထူးသဖြင့်ကျမတို့ဒီပနစ်ကဒေတာမှာရှိတဲ့လူတွေကငြိမ်းချမ်းရေးကိုပုံမှန်လိုလားနေပါတယ်လို့
ကချင်ပြည်နယ်မန်စီမြို့နယ်မှာရှိတဲ့မိုင်းခေါင် KBC ကမှာပိုက်ပွဲဆောင်သူဦးရေ2000ဝန်းကျင်ရှိနေပါတယ်2013အောက်တိုဘာလကတည်းကတိုက်ပွဲတွေကြောင့်သူတို့တွေရဲ့နေအိမ်ကနေစွန့်ခွာထွက်ပြေးလာရသူတွေပါသူတို့တွေခရစ်စမတ်ပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲဝင်မိရတာကြားနေပြီးဒီနေ့မှလည်းဖခင်သခင်ကိုဝတ်ပြုကိုးကွယ်လာနေပဲခရစ်စမတ်နေ့ကိုဖြတ်တန်းရမယ်လို့အဲ့ဒီစကံကတာဝန်ခံဆီယာနော်မိုင်ကဆိုပါတယ
်ဒီကံတော့မလုပ်တော့ဘူးပေါ့ဒါပေမဲ့ဘိုင်းတော်လူရှီယာတင်းတော်ပဲလို့ကျွန်တော်ဝင်ပါလိုက်တော့ဆက်မှာပါတော့ကိုယ့်ရဲ့ဒေတာကိုယ့်ရဲ့ရဲကြော်မလုပ်ရတဲ့တော့စိတ်ကျေနပ်မှုတော့မရှိဘူးပေါ့ဒါပေမဲ့ကိုယ့်ရဲ့ရှားတခင်မျိုးကျေးဇူးပါတယ်ကျေးဇူးပါတယ်ရှိပါတယ်
တိုင်းဒေသနဲ့တောင်အဖွဲ့ UWSA ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်တဲ့ဝါနေမီမှာရှိတဲ့လာဟုနှစ်ချင်းဖျားချောင်းတွေကိုအခုနှစ်မှာပြန်ဖွင့်ဝင်ပေးလိုက်ပါပြီ2018စက်တင်ဘာလတုန်းကခရစ်ယာန်ဖျားချောင်းတွေကိုပိတ်သိမ်းခဲ့တာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့ခရစ်ယာန်ဘာသာဝင်တွေအတွက်ဒီပွဲတော်ကိုကျင်းပခွင့်မရခဲ့ပါဘူးအခုနှစ်ခရစ်စမတ်နေ့မှာတော့ဖျားချောင်းမှာဝတ်ပြုခွင့်ရပြီလို့လာဟုနှစ်ချင်းခရစ်ယာန်အဖွဲ့ချုပ်ဆရာတော်ဒေါက်တာလာစရုကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ကကျတော့ဖျားရှိခိုးကြောင့်တိုင်းမှာအဲဒီခရစ်စမတ်အမှုပြုတော့ဖျားရှိခိုးဝတ်ပြုဖို့ပဲတဲ့ဟာရှိတယ်
။ပိုက်ပွဲဖြစ်ရာဒေသတွေမှာနေထိုင်ရသူတွေကအေးချမ်းတဲ့ဒီဇင်ဘာလမှာခရစ်စမတ်ပွဲတော်ကိုမိသားစုစုံကြီးငြိမ်ငြိမ်းချမ်းချမ်းဖြတ်သန်းနိုင်မှုအတွက်ကိုလိုလားနေကြတာပါ။ခရစ်ယာန်ယဟန်အမတ်ဘုန်းတော်ကြီးချားစ်ဘိုကလည်းသူ့ရဲ့2019ခရစ်စမတ်ပွဲတော်မှာမြန်မာပြည်သူပြည်သားတွေကိုအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်ငြိမ်းရေးစေတမန်တွေဖြစ်လာကြဖို့မြစ်တာရခိုင်တောင်းဆိုထားပါတယ်။